Burmese.
မင်္ဂလာညနေခင်းမှာတော်တာရှင်များရှင်2018ခုနှစ်ဒီဇင်ဘာလ6ရက်ကြာတာပင်းညနေခင်းဖြူရီစီစဉ်တွေကိုမင်းခင်ပြည်သူမျိုးတော်ဝါရှင်တန်ဒီစီကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းတူမီတာ19.25လို့ကနေတိုက်ထုံးလွှင့်ပေးနေပါတယ်။ဒီမှာအစ်တန်ဇမဒီညနေခင်းတဲ့စီစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ကွလန်သူ40ဆက်မြောက်အမေရိကန်သမ္မတ George H.W. Bush ကိုသူနေထိုင်ရာ Texas ပြည်နယ် Houston မြို့ကတည်ထောင်စာဘနာခန်းထဲမှာမိသားစုကဒီနေ့နောက်ဆုံးဖြစ်တဲ့နှုတ်ဆက်ကာရဝပြုမှာဖြစ်ပါတယ်။ယမန်နိုင်ငံက၄နှစ်ကြာစစ်ပွဲအဆုံးသတ်နိုင်မှုရည်ရွယ်ချင်းပါတဲ့ဆွေရီနိုင်ငံကတကြောပြန်ညီညာရေးဆွေးနွေးပွဲမှာရံဖက်အုပ်စုတွေတက်ရောက်လာပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်တဲ့သူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။အမေရိကန်သမ္မတဟောင်း George H.W. Bush ရဲ့နိုင်ငံတော်စာဘနာခန်းထဲကိုအမေရိကန်ပြည်သူတွေနိုင်ငံတကာအထင်ကြီးခေါင်းဆောင်တွေမိသားစုဆွေမျိုးသားချင်းတွေကဆုဆုံညီညီတက်ရောက်ကာရဝပြုခဲ့ကြပါတယ်
။ We're going to miss you. Your decency, sincerity and kind soul will stay with us forever.So through our tears, let us know the
blessing. ကွယ်လန်သူ41ယောက်မြောက်သမရရဲ့ဆန္ဒအရာသူ့ရဲ့သားဖြစ်သူ43ယောက်မြောက်သမရ George W. Bush ကပဲဂုဏ်ပြုမင်ကွန်းပြောခဲ့ရမှာတော့ဝမ်းနည်းဆွနေတဲ့အထိဖြစ်ခဲ့ရပါတယ်။ပြည်စုံကိုမကြခင်မှာနားဆင်ကြဖို့ရှိပါတယ်။ထပ်ပြင်ဒီကနေ့မှာဆွေးနွေးမယ့်ရင်းနှံတင်ပို့ရောင်းချနိုင်ငံများအဖွဲ့ OPEC ခေါင်းဆောင်တွေရဲ့အစည်းအဝေးပွဲအကြောင်းအခုနောက်ပြီးတော့မြန်မာနိုင်ငံဆိုင်ရာဂျပန်သံတမန်ကြီးနဲ့တွေ့ဆုံမေးမြန်းကအပိုင်းနှစ်အပြင်မြန်မာအလို့သမားတွေရှိတဲ့ထိုင်းနိုင်ငံကနေရာတစ်ခုမှာနိုင်ငံကူးလက်မှတ်ပြန်ထုတ်ပေးမယ့်ဌာနဖွင့်မှုစီစဉ်နေတဲ့အကြောင်းအစတွေကိုလည်းဒီနေ့ဒီမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရသတင်းတွေကိုကွာလွန်ဦးနဲ့မတ်တင်ကြီးထိုင်တို့ကကြီးညာပေးပါလိမ့်မယ
်။ကွာလွန်သူ41ဆမြအမေရိကန်သမ္မတ George H.W. Bush ကိုသူနေထိုင်ရာ Texas ပြည်နယ် Houston မြို့ကတည်ထောင်စာဘနာခန်းထဲမှာမိသားစုကဒီနေ့နောက်ဆုံးဖြစ်နှုတ်ဆက်ကာရဝပြုမှာဖြစ်ပါတယ်။ဝါရှင်တန် DC ကနေလေရင်နဲ့ပြန်တက်လာတဲ့သမ္မတဟောင်းရဲ့ရုပ်လောင်းကတော့မနေ့ညပိုင်းမှာညနေပိုင်းမှာပဲ Houston မြို့ကိုရောက်လာပြီး St. Martin's Episcopal ဘုရားကျောင်းမှာနိုင်ငံတော်အလံလွှမ်းခြုံထားတဲ့ရုပ်လောင်းကိုအများပြည်သူနောက်ဆုံးကာရဝပြုနိုင်အောင်ခင်းကျင်းထားခဲ့တာပါ။ဒီနေ့မိသားစုရဲ့တည်ထောင်စာဘနာခန်းပြီးမှတော့သမ္မတဟောင်းကို Houston မြို့မြောက်ဘက်ကီလိုမီတာ120လောက်ကမှရှိတဲ့ Texas A&M Tech တို့ဝင်းထဲကသမ္မတစာကြည့်တဲ့အနေမှာမြုပ်နှံမှာဖြစ်ပါတယ်။သမ္မတရုပ်လောင်းကိုဧပြီလတဲ့အသက်83နှစ်အရွယ်မှာကွယ်လွန်သွားတဲ့ဇနီးဖြစ်သူဘာဘရာနဲ့1953နှစ်တုန်းကသွေးကင်ဆာရောဂါနဲ့သေဆုံးသွားတဲ့သမီးဖြစ်သူရော်ဘင်တို့နဲ့အတူရှင်တွဲမြုပ်နှံမှာပါ။အသက်64နှစ်အရွယ်ပြီးခဲ့တဲ့တောက်ကြနေ့ကကွယ်လွန်သွားတဲ့သမ္မတဟောင်းဘုရှေမနေ့တုန်းကဝါရှင်တန် DC ကနိုင်ငံတော်စာဘနာအခမ်းအနားမှာတော့အမေရိကန်သမ္မတ5ယောက်တက်ရောက်ခဲ့ကြပါတယ်။ပြည်သူဝန်ထမ်းဘဝမြင့်မြတ်ကြောင်းဖခင်ဖြစ်သူကတင်ကြားပေးတဲ့အကြောင်းလဲတားဖြစ်သူ43ဆမြောက်အမေရိကန်သမ္မတ George W. Bush က National Cathedral ဘုရားကျောင်းမှာကျင်းပတဲ့စာဘနာအခမ်းအနားတွင်ပြောကြားခဲ့တာပါ။ကွယ်လွန်သူသမ္မတဟောင်းရဲ့စန္ဒအရစာဘနာအခမ်းအနားမှာလက်ရှိသမ္မတ Donald Trump ကအစဉ်အလာအမတ်တရားစကားပြောတာမျိုးတော့မရှိပါဘူး။စာဘနာအခမ်းအနားမတိုင်ခင်မှာတော့သမ္မတ Trump က Bush မိသားစုနဲ့တွေ့ဆုံပုံမျှော်လင့်ထားပြီးစာဘနာအခမ်းအနားဆိုတာမျိုးထက်ဘဝတစ်လျှောက်ထူးခြားပြောင်းမြောက်အောင်ဆွမ်းဆောင်ခဲ့သူတူကိုဂုဏ်ပြုတဲ့နေ့တစ်နေ့ဖြစ်ကြောင်းနဲ့ကွယ်လွန်သူသမ္မတဟောင်းကိုအောက်မေ့သတိရနေမှာဖြစ်တဲ့အကြောင်းလဲ Twitter လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်
။အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဟောင်း Michael Flynn အတွက်ပြစ်ဒဏ်တက်ညာခွင့်ပေးရေးအထူးဆောင်စရေးမှု Robert Mueller ရဲ့မှတ်ချက်ထွက်ပေါ်လာပြီးနောက်မှာတော့တရားရုံးတင်တိုင်းခြားချက်မှာ2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဂျာဝင်နှောက်ယှက်မှုအပေါ်အထူးစုံစမ်းရေးမှုရဲ့စုံစမ်းစစ်ဆေးမှုတွေရဲ့အချက်လက်သစ်တွေပေါ်ထွက်လာတော့မယ်ဆိုတဲ့မျှော်လင့်ချက်နဲ့မီဒီယာတွေမှာခန့်မှန်းပြောဆိုချက်တွေအကြီးအကျယ်ထွက်ပေါ်နေပါတယ်။ပြည်ပြည်စုံစုံတီးဖြတ်ထားတဲ့စာဖိုင်ကနေထွက်ပေါ်လာတာကတော့18လကြာစုံစမ်းစစ်ဆေးမှုတွေဟာပိုပြီးရှုပ်ထွေးလာပြီးအရင်ကမခန့်မှန်းထားတဲ့မသိခဲ့တဲ့အခြေအနေတွေကိုဥတည်နေပြီဆိုတဲ့အရေးအယောင်တွေလည်းရှိနေပါတယ်။ဖက်ဒရယ်တရားရုံးကိုပြီးခဲ့တဲ့အင်္ဂါနေ့နောက်ပိုင်းမှာတင်ခဲ့တဲ့ပြစ်ဒဏ်ဆိုင်ရာစာချုပ်လွှာမှာတော့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကိုလိန်ညာခဲ့မှုအတွက်အပြစ်ရှိကြောင်းဝန်ခံထားတဲ့ Flynn ကိုထောင်ဒဏ်အပြစ်မပေးဖို့အထူးစုံစမ်းရေးမှုမူလကမှတ်ချက်ပေးထားတာပါ။ရုရှားရဲ့လက်ရှိစုံစမ်းမှုတွေမှာ Flynn ကအခိုင်အမာအထောက်ပံ့ပေးနေတယ်လို့အထူးစုံစမ်းရေးမှု Robert Mueller ကအကြောင်းပြချက်ပေးထားပါတယ်ရှင်။
ကတ်ရေလချမ်းမှာရုရှားကနိုဝင်ဘာလနှောင်းပိုင်းတုန်းကဖမ်းဆီးလိုက်တဲ့ယူကရိန်းသင်္ဘောသားတွေကိုခရစ်စမတ်နဲ့နှစ်သက်ကူမတိုင်ခင်ပြန်လွှတ်ပေးဖို့လိုတဲ့အကြောင်းယူကရိန်းနိုင်ငံဆိုင်ရာအမေရိကန်ထူးခြားတဲ့ကတ်ဗော်ကာကပြောလိုက်ပါတယ်။ခွဲဝေအုံပြနေတဲ့အာဇော့ပင်လယ်ပြင်မှာရုရှားကတစ်ဖက်သက်ထိချုပ်ဖို့ကြိုးပမ်းမှုတွေကိုဟန်တားနိုင်မဲ့နည်းလမ်းတွေကိုအနောက်မှာမဲအုပ်စုတွေကစဉ်းစားနေတဲ့အကြောင်းအထူးကိုယ်စားလှယ်ကဗီဒီယိုကိုပြောဆိုလိုက်တာပါ။ယူကရိန်းနိုင်ငံရှေ့ဘက်ကခရိုင်းမီးယားဒေသကို2014ခုနှစ်တုန်းကရုရှားပိုင်ဖြစ်တွန်းလိုက်တဲ့ပေါ်အမေရိကန်ကအတိမတ်ပြုလက်ခံမှုမထားတဲ့အကြောင်းရည်တည်ချက်ကိုလည်းထပ်မံပြောဆိုသွားပါတယ်။ဒီအတွက်ခရိုင်းမီးယားဒေသတစ်ဝိုက်ကရေပိုင်နက်ကိုရုရှားကအပြည့်အဝပိုက်ဆိုင်တယ်လို့အတိအမှတ်ပြုလက်မခံတဲ့ကြောင်းလည်းပြောဆိုခဲ့တာပါ။ပင်လယ်နဲ့ဒေသကနေအဇော့ပင်လယ်ရဲ့ဝင်းမှုကျူးစားတဲ့ယူကရိန်းရေတပ်စစ်သင်္ဘော၃စင်းနဲ့သင်္ဘောသားတွေကိုနိုဝင်ဘာလ25ရက်နေ့ကရုရှားရေတပ်သင်္ဘောတွေကသတိပေးပစ်ခတ်ပြီးဖမ်းဆီးလိုက်တဲ့ဟာနိုင်ငံတကာဥပဒေတွေကိုရောယူကရိန်းနဲ့ရုရှားတို့ကြားချုပ်ဆိုထားတဲ့သဘောတူညီချက်ကိုပါပြောင်ပြောင်တင်းတင်းချုပ်ဖောက်ရောက်တဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်။ရုရှားထောက်လှမ်းရေးတွေဖမ်းဆီးသွားတဲ့ယူကရိန်းမော်ရီနဲ့တင်မော်သား24ရက်ကိုပြန်လွတ်ပေးဖို့တောင်းဆိုရောင်းလည်းပြောဆိုကြတာပါအမေရိကန်နဲ့မာမိတ်ဥရောပနိုင်ငံတွေအနေနဲ့ခရိုင်းမီးယားဒေသနဲ့အာဇော့ပင်လယ်ပြင်ကလာတဲ့ရုရှားတင်မော်ရီကိုဥရောပစစ်ကမ်းတွေမှာဝင်ဝင်မပေးဖို့တားဆီးနိုင်တဲ့အကြောင်းလည်းထူးခြားစေဘောကာကသတိပေးခဲ့ပါတယ
်ရုရှားစီးပွားရေးလုပ်ငန်းရှင်ကြီးနဲ့သူထိန်းချုပ်ထားတဲ့ကုမ္ပဏီတွေအပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုကိုအစိုးရအနေနဲ့ဖယ်ရှားမပေးဖို့ထိတ်တန့်ဒီမိုကရက်အထက်လွှတ်တော်အမတ်တဦးကသတိပေးလိုက်ပါတယ်Oleg Derry Paska ကရုရှားအလူမီနီယံလုပ်ငန်းကြီး Russell နဲ့ကားထုတ်လုပ်ရေးလုပ်ငန်းစုကြီးဖြစ်တဲ့ JZ Group ရဲ့အစုရှယ်ယာအများအပြားကိုထိန်းချုပ်ထားတာဖြစ်ပါတယ်။ Derry Paska နဲ့ကုမ္ပဏီတွေကိုဒဏ်ခတ်ပိတ်ဆို့မှုကနေကင်းလွတ်ခွင့်ပေးမယ်ဆိုရင်တော့လွှတ်တော်တွင်အပြင်းထန်ဆန့်ကျင်မှုနဲ့ရင်ဆိုင်ရမယ်လို့ထိတ်တန့်ဒီမိုကရက်အမတ်တဦးဖြစ်တဲ့ New Jersey အထက်လွှတ်တော်မှ Bob Menendez ကဗဏ္ဍာရေးဝန်ကြီးဌာနကိုစာရေးသားပေးပို့ခဲ့တာဖြစ်ပါတယ်။တန်ခတ်ပိတ်ဆို့မှုကနေဖေရှားပေးရေးဗဏ္ဍာရေးဝန်ကြီးဌာနကကင်တွယ်လုံဆောင်ပုံဟာဆိုရင်ရုရှားအစိုးရအပေါ်တန်ခတ်ပိတ်ဆို့မှုချမှတ်ရေးအမေရိကန်အစိုးရရဲ့အလေးထားမှုအဖြစ်ယူဆရမှာဖြစ်တယ်ဆိုပြီးလဲအထက်လွှတ်တော်အမတ်မနန်ဒက်စ်ကရေးသားပါတယ်ဗဏ္ဍာရေးဝန်ကြီးဌာနဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးရှင်
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် VOA American တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတင်းနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ယမန်နိုင်ငံမှာအင်္ဂါဘေးကျော်မဲ့ခြေနေနဲ့ရင်ဆိုင်နေရတဲ့လင်းနေချာစစ်ပွဲအဆုံးသတ်နိုင်မှုရည်ရွယ်ချင်းပါတဲ့ဆူရီနိုင်ငံကတကြောပြန်ညဉ့်ညဲဆွေးနွေးပွဲမှာရန်ဖက်အုပ်စုတွေပါဝင်တက်ရောက်လာပါတယ်။ရင်ဘုံမြို့မှာဒီနေ့စတင်လိုက်တဲ့ညဉ့်ညဲဆွေးနွေးပွဲဟာဆူရီနိုင်ငံကအားပေးထောက်ခံထားတဲ့ယမန်ဆွေးရနဲ့ယူရိုနိုင်ငံကထောက်ခံမှုပေးထားတဲ့ဟူတီသဘုံတွေကြားကုလသမဂ္ဂရဲ့ဂျောင်းဝင်စစ်ဆင်မှုနဲ့နှစ်နှစ်အတွင်းပထမဆုံးအကြိမ်တွေ့ဆုံလာလည်းဖြစ်ပါတယ်။ယမန်နိုင်ငံမှာလူသားချင်းစာနာထောက်ထားမှုပြဿနာတွေနဲ့တူကီနိုင်ငံကဆော်ရီကောင်စစ်ဝင်ရုံးမှာအမေရိကန်ခြေစိုက်ဆော်ရီစင်းစာဆရာဂျမဲခါရှော့ဂီအသက်ခံရတဲ့ဖြစ်ရကြောင်းနိုင်ငံကဝေဖန်မှုတွေကြီးထွားနေချိန်မှာပဲဆွေးနွေးပွဲကျင်းပတာဖြစ်ပါတယ်။ဒင်းစာဆရာအသက်ခံရမှုမှာတာဝန်ရှိတဲ့ဆော်ရီနိုင်ငံကိုအကူအညီတွေဖြတ်တက်ဖို့အမေရိကန်ထက်လွှတ်တော်ကဖိအားပေးနေတာတွေကြောင့်ဆွေးနွေးမှုတွေဖြစ်လာအောင်ဆော်ရီကိုဖိအားပေးနိုင်တာလို့လည်းအခက်အခဲတချို့ကယူဆထားကြတာပါ။ညဉ့်ညဆွေးနွေးပွဲမှာအဓိကညှိနှိုင်းမဲ့ကိစ္စတွေထဲမှာတော့ဆန္ဒမျိုးတော်ကအဓိကနိုင်ငံကလေဆိပ်ကိုထိန်းချုပ်ခွင့်လူသားချင်းစာနာမှုအကူအညီတွေပေးအပ်ခွင့်နဲ့အာဏာခိုးရေးအလားအလာတွေနဲ့ပတ်သက်တာတွေပါဝင်မှာဖြစ်ကြောင်းလည်းကုလသမဂ္ဂအထူးကူစေမာတင်ဂရစ်ဖစ်ကပြောဆိုထားပါတယ်
အင်ဒိုနီးရှားနိုင်ငံရဲ့မတိမငိမ့်ဖြစ်နေတဲ့ပါပူဝါပြည်နယ်မှာခွဲထွက်ရေးသမားတွေနဲ့အစိုးရဆောင်တိုက်ခိုက်မှုတစ်ခုအတွင်းတေဆုံးခဲ့ရသူ16ဦးနဲ့စစ်သားတို့ရဲ့ရုပ်လောင်းတွေကိုရှာဖွေတွေ့ရှိကြောင်းစစ်တပ်တာဝန်ရှိသူကဒီကနေ့ပြောပါတယ်ပါပူဝါပြည်နယ်နာဒူဂါခရိုင်တွင်းကဝေးလံခေါင်တည်တဲ့တောင်ပေါ်ကျေးရွာတစ်ခုကနေတေဆုံးသူ10ဦးရဲ့ရုပ်လောင်းတွေနောက်အသက်4နှစ်အရွယ်ယောက်ျားလေးတဦးအပါအဝင်အသက်ရှင်ကျန်ရစ်သူ၈ဦးတို့ကိုစစ်တပ်ရဟယင်နဲ့တယ်ဆောင်ခေါ်ယူလာတယ်လို့လဲစစ်တပ်ပြောခွင့်ရကပြောပါတယ်။ပါပူဝါလွတ်မြောက်ရေးလှုပ်ရှားမှုနဲ့ချိတ်ဆက်တဲ့လက်နက်ကိုင်အဖွဲ့တစ်ခုနဲ့လုံခြုံရေးတပ်ဖွဲ့တွေကြားအပြန်အလှန်ပစ်ခတ်မှုတွေကြောင့်ကျန်နေသေးတဲ့တယ်ဆောင်သူ၈ဦးရဲ့ရုပ်အလောင်းတွေကိုရရှိနိုင်ရေးကတော့အခက်အခဲဖြစ်နေတယ်လို့လဲစစ်တပ်ပြောခွင့်ရကပြောပါတယ်ရှင်။
တရုတ်စစ်သွေးလုပ်ငန်းကြီးဖြစ်တဲ့ဟွာဝေးကုမ္ပဏီထိတ်တဲအမှုဆောင်ရရှိတယောက်ကိုကနေဒါနိုင်ငံမှာလေရင်ခီးစဉ်တထောင်နာကျင်ဖမ်းဆီးခဲ့တဲ့အကြောင်းရင်းကိုရှင်းလင်းဖို့နဲ့ပြန်လွှတ်ပေးဖို့တရုတ်နိုင်ငံကြီးဝန်ကြီးဌာနကတောင်းဆိုလိုက်ပါတယ်။အမှုဆောင်ရရှိမန်ဝမ်ဂျိုဖမ်းဆီးခံရမှုနဲ့ပတ်သက်ပြီးဖမ်းဆီးဖို့အကူအညီတောင်းခံခဲ့တဲ့အမေရိကန်နဲ့ကနေဒါတာဝန်ရှိသူတွေကိုဆက်သွယ်ထားတဲ့အကြောင်းလဲတရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရကန်ရှောင်ကဒီနေ့ပဲပြောလိုက်တာပါ။ယူရန်နိုင်ငံနဲ့စီးပွားရေးလုပ်ငန်းတွေလွှတ်ရမှာအမေရိကန်ရဲ့အီရန်ပေါ်တန်ခတ်အရေးယူမှုတွေကိုဟွာဝေးကုမ္ပဏီကချုပ်ပေါက်ခဲ့ကြောင်းအမေရိကန်ကတန်ရရှိနေတာဖြစ်ပါတယ်။တရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရကတော့ဖမ်းဆီးခံရသူရဲ့အခွင့်အရေးကိုလေးစားဖို့နဲ့တက်တလောချင်းဒီကနေဒါနဲ့အမေရိကန်တာဝန်ရှိသူတွေထံကတုံ့ပြန်ခြင်းမရသေးကြောင်းပြောဆိုထားပါတယ်။
ဂျပန်နိုင်ငံရဲ့အနောက်တောင်ပိုင်းကမ်းလွန်ပစိဖိတ်သမုဒ္ဒရာတွင်ဒီကနေ့မနက်ပိုင်းတိုက်လေယာဉ်တစ်စင်းနဲ့စီးဖြည့်လေယာဉ်တစ်စင်းတို့တိုက်မိပြီးပြက်ကျခဲ့တာမှာအမေရိကန်မရိန်းတပ်ဖွဲ့ဝင်၅ဦးပျောက်ဆုံးနေပါတယ်။လေယာဉ်မှူး၂ဦးလိုက်ပါသွားတဲ့တိုက်လေယာဉ်နဲ့အမှုတန်း၅ဦးလိုက်ပါသွားတဲ့စီးဖြည့်လေယာဉ်တို့ကပုံမှန်လေ့ကျင့်ရေးမစ်ရှင်အတွက်အခြေစိုက်စခန်းကနေထွက်ခွာခဲ့တာလို့အမေရိကန်မရိန်းတပ်ဖွဲ့ကပြောဆိုထားပါတယ်ရှင
်။
ကောင်းလုံးနဲ့မတင်ငိထတူကသတင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်ရည်ကိုတင်ဆက်ပေးတော့ပါမယ်အရင်ဆုံးတော့ကွယ်လွန်သွားတဲ့ American သမ္မတဟောင်း George H.W. Bush ရဲ့စာပနအခမ်းအနားနဲ့သမိုင်းမှတ်တမ်းတွေအကြောင်းကိုတင်ဆက်ပေးချင်ပါတယ်ကွယ်လွန်သူ American သမ္မတဟောင်း George H.W. Bush ရဲ့နိုင်ငံတော်စာပနအခမ်းအနားကို Washington DC မြို့တော်ကအမျိုးသားဖះအကြောင်းမှာမနေ့ဗုဒ္ဓနေ့တော့ကကျင်းပခဲ့ရမှာတော့နိုင်ငံခေါင်းဆောင်တွေမိသားစုဝင်တွေနဲ့မိတ်ဆွေတွေတက်ရောက်ကာရဝပြုခဲ့ကြပါတယ် Bush မိသားစုနဲ့ခါးသေးစွာဆက်ဆံရေးမပြေမလည်ဖြစ်ခဲ့တဲ့သမ္မတထရမ့်ကလည်း52ရက်မြောက်သမ္မတကိုနောက်ဆုံးအနေနဲ့လာပြီးတော့ကာရဝပြုခဲ့ပါတယ်။ကွယ်လွန်သူသမ္မတဟောင်း George H.W. Bush ကပြည်တွင်းမှာရောပြည်ပမှာပါအမှတ်ရစရာသမိုင်းမှတ်တမ်းတွေကိုအမွေအဖြစ်ခြံထားခဲ့အကြောင်းနဲ့ပတ်သက်ပြီးတော့ VOA ရဲ့အင်ပီရိုသတင်းတောက် Patty Widakusawa ကသတင်းပေးပို့ထားပါတယ်။ထိုခင်ဆိုဝင်ကပြပြပေးပါလိမ့်မယ
်။ American သမ္မတဟောင်း George H.W. Bush ရဲ့နိုင်ငံတော်စာပနအခမ်းအနားကို American ပြည်သူတွေနိုင်ငံတကာအထင်ကြီးရခေါင်းဆောင်တွေမိသားစုတွေဆွေမျိုးသားချင်းတွေမိတ်ဆွေတွေစုံစုံညီညီတက်ရောက်ကာရဝပြုခဲ့ကြပါတယ်။သမ္မတဟောင်းဘရက်အိုဘားမားကအစဂျီမီကာတာအစုံတက်ရှိထင်ရှားရှိနေတဲ့အမေရိကန်သမ္မတဟောင်းတွေလည်းလာရောက်ကာရဝပြုခဲ့ကြပါတယ်။အမေရိကန်တွေရဲ့အစဉ်အလာအရသမ္မတဟောင်းတယောက်ကွယ်လွန်တဲ့အခါလက်ရှိသမ္မတကကွယ်လွန်သူအတွက်အမှတ်တရချီးမြှောက်တဲ့ဂုဏ်ပြုမိန့်ခွန်းပြောကြားလေးရှိပါတယ်။ဒါပေမဲ့ကွယ်လွန်သူ51ယောက်မြောက်သမ္မတရဲ့ဆန္ဒအရသူ့ရဲ့သား53ယောက်မြောက်သမ္မတ George W. Bush ကပဲဂုဏ်ပြုမိန့်ခွန်းပြောခဲ့ရမှာဝမ်းနည်းဆုံးနေတဲ့အထိဖြစ်ခဲ့ရပါတယ
်။ We're going to miss you. Your decency, sincerity and kind soul will stay with us forever.
ကျွန်တော်တို့သတိရအောင်မြင်နေကြမှာအဖေရဲ့နှူးညံ့တိမ်မွေးမှုယူသားမှုနဲ့ကျင်နာတတ်တဲ့စိတ်ဓာတ်တွေဟာကျွန်တော်တို့နဲ့အတူအမြဲရှိနေမှာပါ။ကျွန်တော်တို့ရဲ့မျက်ရည်တွေကတဆင့်ကောင်းချီးမင်္ဂလာတွေနဲ့မေတ္တာတွေကိုပို့သလိုက်ပါတယ်။ကြီးမြတ်တဲ့တိတ်ခါရှိတဲ့ပါရမီရှင်တစ်ယောက်ဖြစ်ပါတယ်။သားတယောက်ဒါမှမဟုတ်သမီးတယောက်ရဲ့မြစ်တာအထားနိုင်ဆုံးဖခင်တယောက်လည်းဖြစ်ပါတယ
်။သမ္မတထရမ့်ကတော့ဘုရှ်မိသားစုနဲ့တကယ်ကိုခါးသီးရဲ့ဆက်ဆံရေးရှိခဲ့ပေမဲ့လို့ဒီစာပနအခမ်းအနားကိုတက်ရောက်ခဲ့ပါတယ်။2016ခုနှစ်က Republican Party ရဲ့ American သမ္မတအလောင်းရွေးချယ်ရေးမဲဆွယ်စည်းရုံးပွဲတွေတုန်းက Donald Trump ကသူ့ရဲ့ပြိုင်ဘက်သမ္မတဘုရှ်ရဲ့သား Jeff Bush ကိုရောအခုကွယ်လွန်သွားတဲ့George Bush ကိုပါအမနာပလှောင်ပြောင်ပြည့်ရည်ပြုတ်ခဲ့ဘူးတယ်လို့ American တက္ကသိုလ်ပေါင်းပေါက်က Alan Litchman ကပြန်ပြောင်းပြောပြပါတယ
် When you have an ex president dying no matter what you might think of them don't extend
သမ္မတဟောင်းတယောက်ကွယ်လွန်တဲ့အခါအရင်တုန်းကသူတို့ဘော်ဘလို့ပဲထင်နေဝမ်းနဲ့ပူဆွေးနေချိန်မှာတော့ရန်လှုပ်နေလို့မရဘူးပေါ့ဗျာဒါပေမဲ့ဒီလိုအချိန်မှာပြေလည်သွားတာလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်အခုအချိန်ကနေလာမယ့်6လအတွင်းမှာသမ္မတ Trump နဲ့ Bush မိသားစုကြားမြစ်တာထားကြတာကိုတော့တွေ့ရမှာမဟုတ်ပါဘူ
း။ဒါပေမဲ့ American ပြည်တွင်းမှာတင်မကပဲပြည်ပမှာပါအမတ်တရသမိုင်းအမွေတွေထားရနိုင်ခဲ့တဲ့ကွယ်လွန်သူသမ္မတအပေါ်မြစ်တာထားလေးစားမှုရှိကြတာကိုမနေ့ကတက်တဲ့အဖြစ်မြင်တွေ့ခဲ့ကြရပါတယ်။အီရတ်နိုင်ငံကကူဝိတ်နိုင်ငံကိုကျူးကျော်တိုက်ခိုက်ခဲ့တော့ကအီရတ်အာဏာရှင်ဆဒမ်ဟူစိန်ကိုတိုက်ခိုက်ခဲ့တဲ့နိုင်ငံတကာညွှန်ပေါင်းတပ်ဖွဲ့ကိုသမ္မတ George H.W. Bush ကဦးဆောင်ခဲ့ပါတယ်။သူ့လက်ထက်မှာပဲအမေရိကန်နဲ့ရုရှားစစ်အေးတိုက်ပွဲလဲအဆုံးသတ်နိုင်ခဲ့တယ်လို့သမ္မတရေဂန်အစိုးရလက်ထက်မိန့်ခွန်းရေးသားသူအေရန်ဘခ်ရှင်းဂျူနီယာကပြောပါတယ
် Bush was the perfect man for a seamless transition low pressure
ချောမွေးတဲ့အသွင်ကူးပြောင်းရေးတရအတွက် Bush ဟာဖိအားတိတ်မပါပဲလူမှန်နေရာမှန်တာဝန်ယူခဲ့သူဖြစ်ပါတယ်ဖိအားတွေပေးနေလို့အကျိုးမရှိဘူးရုရှားတွေစိတ်ဓာတ်ကျနေတဲ့အချိန်မှာစော်ကားမော်ကားလှုပ်ခဲ့ရင်နောက်ပိုင်းမှာအာဂါဒတွေကိုဖန်တီးတယ်လို့ဖြစ်နိုင်တယ်ဆိုတာကို သူအတိအမှတ်ပြုခဲ့တာဖြစ်ပါတယ
်။ပြည်ပဆက်ဆံရေးမှာသူအောင်ပွဲခံနိုင်ခဲ့ပြီမယ်လို့1992ခုနှစ်သမ္မတရွေးကောက်ပွဲမှာဘီလ်ကလင်တန်ကိုရှုံ့နှိမ်ခဲ့တယ်လို့ American တက္ကသိုလ်ပေါင်းပေါက်ကအဲလန်ဒစ်ချ်မန်ကပြန်ပြောင်းပြောပြပါတယ်
။ As great as George H.W. Bush was in foreign policy,He didn't have the same kind of
vision. Nigeria mu ara ma George H.W. Bush ta tet tet myet myet kain twae nai ga bi me. Pi re mu ara ri ne patat lo ga do a la du a myin ma shi de lo swan saung nai san taik ma shi ga ba u. 1992 khu ne tamara ywe kaw pwae ma tai ngin si bwa ye so so wa wa cha sin ne pyatana go tu khain khain ma 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 kain twae nai ga ba u.
American pi daw su ye 41 yaw myaw tamara George H.W. Bush ကိုဂုဏ်ပြုပြီး National Cathedral အမျိုးသားဘုရားကျောင်းကနေခေါင်းလောင်း41ချက်ထိုးပြီးဂုဏ်ပြုပါတယ်။သမ္မတ Bush ရဲ့ကျွမ်းကျန်တဲ့ရုပ်အလောင်းကို Texas ပြည်နယ်ကသူ့အမှတ်တရဂုဏ်ပြုတည်ဆောက်ထားတဲ့စာကြည့်တိုင်းနဲ့ပြတဲ့ဝင်းမှာရှိတဲ့မိသားစုတင်းချင်းမြေမှာဂူသွင်းတင်းကြုံမှာဖြစ်ပါတယ်။ပြီးခဲ့တဲ့ April လကကွယ်လွန်ခဲ့တဲ့သူ့ရဲ့ဇနီး Barbara ရဲ့အုပ်ဂူနဘေးမှာဂူသွင်းမှာဖြစ်ပါတယ်ရှင်
။ Token ဆိုဝင်တက်ဆက်ပေးခဲ့တာဖြစ်ပါတယ်။ခုတစ်ခါမှာတော့ဒီကနေ့မှာဆွေးနွေးမယ့်ရင်းနှံတင်ဖို့ရောင်းချနိုင်ငံများအဖွဲ့ OPEC ခေါင်းဆောင်တွေရဲ့အစည်းအဝေးကြောင်းကိုတင်ဆက်ပေးစီမှာတယ်။ရင်းနှံတင်ဖို့ရောင်းချတဲ့နိုင်ငံများအဖွဲ့ OPEC ခေါင်းဆောင်တွေဩစတြီးယားနိုင်ငံဗီယက်နမ်မြို့တော်မှာဒီကနေ့ဆွေးနွေးပွဲကနေပြီးတော့ရင်းနှံထုတ်လုပ်မှုလျှော့ချဖို့အသဘောတူကြလိမ့်မယ်လို့မျှော်လင့်ရပါတယ်။ရင်းနှံဈေးကွက်မှာရင်းနှံစိမ်းတွေပိုရှန်နေတဲ့အကျိုးဆက်အဖြစ်ပြီးခဲ့တဲ့လအတွင်းရင်းနှံစိမ်းဈေးကပြီးခဲ့တဲ့2လခါထက်စာရင်20ရာခိုင်နှုန်းကျော်ကျဆင်းခဲ့တာပါ။မင်းကယ်သမရကတော့ရင်းနှံထုတ်လုပ်မှုလျှော့ချမှာကိုကန့်ကွက်နေပါတယ်။ဒါပေမဲ့ရင်းနှံထုတ်လုပ်မှုလျှော့ချဖို့ဖြစ်နိုင်ခြေများနေတဲ့အကြောင်းဖြူရီတင်းတင်းတောက်စလာတီစာဟုတ်စပေးပို့တဲ့တင်ကိုတော့မဆုမြတ်မောင်ကပြောပြပေးပါလိမ့်မယ်။
OPEC အဖွဲ့ခေါင်းဆောင်တွေရဲ့စီးပွားပွဲတက်လာဖို့လာတဲ့အိုမန်နိုင်ငံကရေနံဝန်ကြီးမိုဟာမက်ဘင်အာမက်အယ်ရမ်ဟီကရေနံထုတ်လုပ်မှုလျှော့ချရေးသဘောတူကြဖို့ခေါင်းဆောင်တွေဗီယက်နာမှာတွေ့ဆုံဆွေးနွေးကြတာဖြစ်တယ်လို့ဗုဒ္ဓဟူးနေ့ကဩစတြီးယားနိုင်ငံရောက်လာစဉ်မှာပြောခဲ့ပါတယ်
။ What we need is a fair price and 50 is not a fair price.
ရေနံစိမ်းတစ်စီကိုဒေါ်လာ50ဖြစ်နေတာမျှတတဲ့ဈေးမဟုတ်ပါဘူး။မျှမျှတတာဈေးဖြစ်ဖို့လိုပါတယ်။
အီရန်နိုင်ငံကရေနံတင်ပို့မှုကျသွားတာကိုကာမိစေဖို့ဆာဒီအာရေဗျနိုင်ငံကရေနံတွေပို့ထုတ်ခဲ့ပြီးနောက်ပိုင်းအောက်တိုဘာလထဲကရေနံဈေးတွေကျနေတာပါအမေရိကန်ပြည်ထောင်စုကအီရန်အပေါ်ဒဏ်ခတ်ပိတ်ဆို့ခဲ့တဲ့အပြင်အီရန်ကနေရေနံဝယ်နေတဲ့နိုင်ငံတွေကိုလည်းမဝယ်ဖို့တိုက်တွန်းနေပါတယ်အခုလိုရေနံဈေးတွေကျသွားတာကိုတားဆီးနိုင်ဖို့ရှင်းနှစ်မှာရေနံထုတ်လုပ်မှုလျှော့ချကြဖို့အတွက်ရေနံထုတ်လုပ်ရောင်းချတဲ့ OPEC အဖွဲ့မှခေါင်းဆောင်နိုင်ငံလိုဖြစ်နေတဲ့ဆာဒီအာရေဗျနိုင်ငံကလိုလားနေပါတယ်OPEC အဖွဲ့ဝင်မဟုတ်တဲ့ရုရှားနိုင်ငံကလည်းလျှော့ချကြံပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ရေနံထုတ်လုပ်မှုလျှော့လိုက်ရင်ကမ္ဘာရေနံဈေးတွေတက်လာမှာကိုဘယ်သူမှမလိုလားဘူးလို့ OPEC ခေါင်းဆောင်တွေဆွေးနွေးပွဲမတိုင်ခင်တရက်အလိုမှာပဲ Twitter ပေါ်မှာရေးသားခဲ့ပါတယ်။ဒီကနေ့ဆွေးနွေးပွဲမတိုင်ခင်အာဗူဒါဘီမြို့မှာ November 17ရက်နေ့ကလုပ်ခဲ့တဲ့ OPEC စည်းဝေးပွဲတုန်းကသူတို့အတင်နဲ့ရေနံထုတ်လုပ်မှုလျှော့ချဖို့အသင့်မယ်လို့ OPEC အဖွဲ့ရေနံတာဝန်ရှိသူတွေကအရေးအမွေပြောခဲ့ကြပါတယ်။ဒါကြောင့်ဒီကနေ့ဆွေးနွေးပွဲကနေလျှော့ချဖို့သဘောတူနိုင်ခြင်းများတယ်လို့အချက်အလက်စုဆောင်းပေးတဲ့ IHS Market Company ကကြွမ်းကျင်သူ Spencer Wells ကခုလိုသုံးသပ်ပါတယ
်။ The question is probably more around how much is that cut going to be? The hint back on the 11th was a cut of maybe around. ဘယ်တော့
လျှော့ချမှာလဲဆိုတာကပိုမေးမွန်းထုတ်စရာပါ။နိုဘာလ17ရက်နေ့ဆွေးနွေးပွဲတုန်းကတက်ကူလက်ရှိထက်တဝက်လောက်လျှော့ပြီးတော့ရေနံစိမ်းစီပေါင်းတန်းတန်းထိလျှော့ထုတ်ဖို့အရေးမို့ပြောခဲ့ကြပါတယ်။အဲ့နောက်ပိုင်းတသန်းတော်မဟုတ်ဘူးတနေ့ကိုရေနံစီပေါင်းတသန်း၄သိန်းအထိကိုလျှော့လိုက်ဖို့တော့မှပြောနေကြပါတယ
်ရေနံထုတ်လုပ်တဲ့နိုင်ငံတွေကြားထုတ်လုပ်မှုလျှော့ချဖို့သဘောတူကြမယ်လို့ရုရှားသမ္မတကအာဂျင်တီးနားနိုင်ငံမှာလုပ်တဲ့ G20 ထိပ်သီးစည်းဝေးပွဲတုန်းကပြောခဲ့ပါတယ
်အားလုံးပူးပေါင်းလုပ်ကြဖို့ကျွန်တော်သဘောတူထားကြပါတယ်ဘလောက်ပမာဏလျှော့မယ်ဆိုတဲ့စုံမဲ့ချက်တော့မချရသေးပါဘူးဒါပေမဲ့ရုရှားနဲ့ဆော်ဒီအာရေဗျနိုင်ငံကြားမှာတော့ရေနံတင်ဖို့ရောင်းချတာလျှော့ဖို့သဘောတူခဲ့ကြပါတယ်
American ပြည်ထောင်စုမှာတော့ရေနံနဲ့သဘာဝတန်းခွေလုပ်ငန်းကမကြီးမားပေမဲ့ဤပညာတွေတိုးတက်လာတာကြောင့်အခုနှစ်ပိုင်းတွေမှာပိုပြီးထုတ်လုပ်နိုင်ခဲ့ပြီးရှင်းနှစ်2019ခုနှစ်မှာလည်းဆက်လက်တိုးတက်နေမယ်လို့ခန့်မှန်းရပါတယ်။ရေနံနဲ့သဘာဝတန်းခွေဈေးကွက်သုတေသနလုပ်ငန်း JBC Energy ကသုံးသက်သူ David Wack ပြောတာက
We have again much higher US shale production than everybody thought
American မှာ shale ကြောက်ကနေသဘာဝတန်းခွေထုတ်လုပ်မှုကမန္တရအထက်အများကြီးပိုထွက်ခဲ့ပါတယ်။နောက်ထပ်လည်းဆက်များနေတာကိုတွေ့ရပါလိမ့်မယ်။ကျွန်တော်စုဆောင်းထားတဲ့ကိန်းဂဏန်းတွေအရာတော့ပြီးခဲ့တဲ့6လတွင်တနေ့ကိုတန်းခွေရေ2တန်းခွေထုတ်လုပ်နိုင်တဲ့အထိတိုးတက်ခဲ့ပါတယ်
။ OPEC အဖွဲ့ခေါင်းဆောင်တွေဆွေးနွေးကြတဲ့ဒီကနေ့ကြာတာ Brexit မှာလည်းကမ္ဘာရေနံဈေးတွေကျဆင်းခဲ့ပါတယ်ရှင်
။မဆုမြတ်မှုတင်ဆက်ပေးထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့တွေ့ဆုံမေးမြန်းခန်းတစ်ခုတင်ဆက်ပေးကြပါမယ်။ လက်ရှိမြန်မာငင်းချင်းရေးဖြစ်စဉ်မှာဂျပန်နိုင်ငံကဘယ်လိုပံ့ပိုးကူညီပေးပါသလဲမြန်မာနိုင်ငံမှာငင်းချင်းပြန်ပြီးတော့တည်ဆောက်နိုင်ခြင်းအလားအလာပေါ်မှာရောဂျပန်နိုင်ငံကဘယ်လိုမြင်ပါလဲဆိုတာရဲ့အပအဝင်လက်ရှိငင်းချင်းလုပ်ငန်းစဉ်ရှေ့ဆက်တိုးဖြစ်ပေါ်ဖို့အတွက်တက်မတော်အပအဝင်သက်ဆိုင်သူအားလုံးကိုမြန်မာနိုင်ငံဆိုင်ရာဂျပန်တက်မတ်ကြီးကဘယ်လိုအကြံပေးထားသလဲဆိုတာကိုကူချိုသိန်းတဲ့ဂျပန်တက်မတ်ကြီး Mr. Ichiro Maruyama တို့တွေ့ဆုံမေးမြန်းခဲ့ဒုတိယပိုင်းမှာဆက်ပြီးတော့နားဆင်နိုင်ပါတယ်ရှင
်မြန်မာငင်းချင်းလုပ်ငန်းစဉ်မှာဂျပန်နိုင်ငံကဒီတော့ရောက်တဲ့ဝင်ဝင်ကူညီပေးနေတယ်လို့ကျွန်တော်နားလည်ထားပါတယ်ဆိုတော့တမတ်ကြီးနေနဲ့ကျွန်တော်တို့မြန်မာပြည်သက်ကိုဂျပန်နိုင်ငံဒီမြန်မာညီညာရေးလုပ်ငန်းစဉ်မှာဘယ်လိုအခန်းကဏ္ဍကနေပြီးတော့ဘယ်လိုအကူအညီပေးနေတယ်ဆိုတာနည်းနည်းရှင်းပြပါမယ်ဟုတ်ကဲ့
ကျွန်တော်တို့ကဟိုဂျပန်ဆိုရအရမြန်မာနိုင်ငံဆက်ဆံမှုစဉ်းစားတဲ့အကမှာကျွန်တော်ငင်းချက်ရေးကိုအဓိကထားနေပါတယ်ပြီးတော့မြန်မာနိုင်ငံအတွဲတဲ့တကယ်နိုင်ငံရဲ့တည်ငြိမ်မှုစီပွားရေးဖူးပြောတော်တည်မှုစဉ်းစားတဲ့အကမှာငင်းချက်ရေးကအမတ်မအရေးကြီးပါတယ်ဒါကြောင့်မို့လို့ကျွန်တော်ငင်းချက်ရေးနဲ့ပတ်သက်ဆိုရင်ကျွန်တော်ဂျပန်အစိုးရအတူကိုစလေဆိုတော့ကိုမစ္စတာဆာဆာဂါဝါသူကဂျပန်ပြည်မှာအန်ဂျီအိုပစ်အစိုးရမှာခေါ်တဲ့အပွဲပစ်တဲ့ညီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌတွေပြပါတယ်သူကိုဂျပန်အစိုးရမြန်မာနိုင်ငံအဒီကိုငင်းချမ်းရေးဆိုင်ရာအထူးကိုယ်စားလှယ်ဆိုပြီးတော့သူကိုကမ်းပိုင်ပါတယ်ကျွန်တော်ကအပိုင်းကနကူရှိပါတယ်ပထမတကူကတကယ်ငင်းချမ်းရေးအဒီဟိုအပိကရစေရေးကိုရစေတိုင်းမယ်ဟိုနိုင်ငံရေးဆွေးနွေးပွဲလုပ်မယ်အဲ့ဒါကတော့မိမအစိုးရနဲ့ဟိုတိုင်တောက်ပွဲစီများနပစ်ဆလုံးကလို့တင်နေကြစားပြပါတယ်ကျွန်တော်နိုင်ငံသားအစိုးရကကြားမှဝင်ပြီးတော့အဲ့ဒါတော့မလို့ချင်ပါဘူးဒါပေမဲ့နပစ်ဆလုံးကထွေးနိုင်အောင်ဥပမာမိမအစိုးရတမတော်တိုင်းတပ်ပွဲစီများထွေးဆွန်ဆွေးနွေးပွဲကအကောင့်တီဖို့နိုင်ရကျွန်တော်တို့ဘဲကနဲ့အဒီအပေးပါမယ်ခင်ဗျာအဲ့ဒါကပထမပိုင်းဒုတိယပိုင်းမှာအကေရွေအပိကရစေရဲ့တဘို့လိုက်တဲ့ဆိုရင်အဲ့ဒီတိုင်းတပ်ပွဲစီများရှိတဲ့နေရာကိုရောအတေဆာနာရေကာရောဖွံ့ဖြိုးရေးအတွေ့ကျွန်တော်တို့ဂျပန်ဆိုရနဲ့အတူကိုယ်စားလှယ်နဲ့ပြူပါပြီးတော့အကူအညီပေးပါမယ
်တချို့နေရာတွေမှာပြစ်ခတ်ရဆဲပြီးတော့အတော်လေးတည်ငြိမ်လာတဲ့အချိန်တွေရှိတယ်လို့တချို့နေရာတွေမှာလည်းတော်တော်လေးရှုပ်ထွေးနေတဲ့အခြေအနေရှိပါသေးတယ်။အခုဆိုရင်လည်းပဲတရားဝင်တွေ့ဆုံဆွေးနွေးပွဲတွေကလာတချို့ဟာတွေရှေ့မတိုးနိုင်တဲ့အခြေအနေဖြစ်နေပါတယ်။လက်ရှိအခြေအနေကငင်းချင်းလုပ်ငန်းစဉ်ကနည်းနည်းလေးတက်နေတယ်လို့တော့မှပြောကြပါတယ်။ဆိုတော့တမကြီးအမြင်အားဖြင့်မြန်မာနိုင်ငံမှာငင်းချင်းရေးတကယ်ကိုလိုအပ်နေတဲ့ငင်းချင်းရေးပြန်လည်တည်ဆောက်နိုင်ဖို့ဖြစ်နိုင်ချေရှိပါရဲ့လားခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ကလုံးဝဖြစ်နိုင်တယ်လို့ယူဆပါတယ်ခင်ဗျာ။ဟိုဟိုးအိမ်တော်ကဆိုရင်ဟိုနိုင်ငံအချင်းချင်းအဲ့ဒီပြိုင်ဆိုင်နေတာလည်းရှိခဲ့ပါတယ်အကူကတော့ကိုယ်နိုင်ငံစီးပွားရေးတည်ငြိမ်မှုစဉ်းစားတဲ့အကမ်းမှာမိမနိုင်ငံနဲ့ဟိုဆက်ဆံမှုအဲ့ဒါကအစဉ်ပြီးဖို့ကအမှတ်အမှတ်အရေးကြီးပါတယ်ဒါကြောင့်အထူးသဖြင့်မိမနိုင်ငံငင်းချရေးနဲ့ပတ်သက်ဆိုရင်တရုတ်နိုင်ငံလိုတိုင်းနိုင်ငံလိုအဲ့ဒါလည်းအမှတ်အမှတ်အားပေးပြီးတော့လုပ်နေတာကိုကျွန်တော်တို့ကြည့်ကြည့်ပါတယ်ခင်ဗျာဒါကြောင့်ကျွန်တော်တို့ဂျပန်နိုင်ငံနဲ့အဲ့ဒီလိုအင်ဂျီနာကြီးနိုင်ငံအတူတပင်တရိုးလိုတိုင်းတော်တယ်ကျွန်တော်တို့အဲ့ဒီဖူးပံပြီးတော့လုပ်နိုင်နေဆိုရင်ပို့ပြီးတော့ကောင်းပဲကောတားနိုင်မယ်လို့ကျွန်တော်တို့ယူဆပါတယ်ခင်ဗျာ
လက်ရှိငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့တမတ်ကြီးအနေနဲ့ဘက်အားလုံးပေါ့လေတမတော်အပါအဝင်တမတော်အစိုးရတခြားတိုင်းသားလက်နက်အဖွဲ့အစည်းတွေအားလုံးအတွဲတမတ်ကြီးအနေနဲ့အကောင်းဆုံးအကြံဉာဏ်တစ်ခုပေးမယ်ဆိုရင်ဗာများပေးခြင်းပါလေ
ဟာဟုတ်ကဲ့ကျွန်တော်တို့ကအဲ့ဒီမိမအစိုးရပြပြအဲ့ဒီတမတော်ပြပြနပစ်ဆလုံးကဟိုငင်းချမ်းရေးရဖို့အတွက်အဆုံကုန်စ조사နေတယ်ဆိုတာကျွန်တော်တို့လုံးဝသဘောတူပါတယ်အတည်ပြုပါတယ်ခင်ဗျာပြီးတော့တိုင်တာပွဲစီများတယ်အဲ့ဒီမှာကျွန်တော်အဲ့ဒီတိုက်ပွဲပြတဲ့အတွက်ငင်းချမ်းရေးမရှိတဲ့အတွက်ပွန့်ပြိုရေးကအိမတမနောက်ကြတယ်နောက်ကြတဲ့အတွက်ဒေတာကန်ကအိမတမကန်ဒုက္ခကန်စားနေတာကဒေတာကန်ပုဂ္ဂိုလ်များဖြစ်ပါတယ်ဒါကြောင့်အဲ့ဒီဒေတာကန်ပုဂ္ဂိုလ်များကိုအဲ့ဒီကျွန်တော်တို့ကအဲ့ဒီဒုက္ခကိုဖြေရှင်းခြင်းတဲ့သဘောနဲ့တွန်ပွဲဆရုံအဲ့ဒီတမတော်ရောအစိုးရရောတိုင်းတော်ပွဲစီများဆွေနေမဲ့ဆိုရင်ဒီကိစ္စကကျွန်တော်တို့ကဖြေရှင်းနိုင်မယ်လို့ကျွန်တော်တို့လုံးဝတော့ဘောလုံးဝယုံကြည်ပါတယ်ခင်ဗျာ
ဂျပန်တမတ်ကြီးကိုကျွန်တော်တင်ကတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်အခုခါမှာတော့ဒီမြန်မာအလို့သမားတွေရှိရဲ့ထိုင်းကနေရာတစ်ခုမှာနိုင်ငံကူးလက်မှတ်ပြန်ထုတ်ပေးရဌာနဖွင့်မှုစီစဉ်နေတဲ့အကြောင်းကိုတင်ဆက်ပေးကြပါတယ်နိုင်ငံကူးလက်မှတ်ပြောင်းဆုံးပြည့်စည်သွားတဲ့ထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းအလို့သမားတွေကိုနိုင်ငံကူးလက်မှတ်နဲ့အတိမတ်ပြုလက်မှတ်တွေပြန်ထုတ်ပေးမယ့်ဌာနတစ်ခုကိုမြန်မာအလို့သမားအများပြားရှိတဲ့ထိုင်းဒေသတစ်ခုမှာဒီလမကုန်ခင်မှာဖွင့်လှစ်ဖို့ကြိုးစားထားပါတယ်။ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မအီးမာကသတင်းပေးပို့ထားပါရဲ့ရှင်
။ထိုင်းနိုင်ငံအတွင်းမှာအလို့လောက်ကန်နေကြတဲ့မြန်မာရွှေ့ပြောင်းအလို့သမားတွေအနေနဲ့သူတို့ရဲ့နိုင်ငံကူးလက်မှတ်တွေပြောင်းဆုံးပြည့်စည်ကြတဲ့အခါမှာအချိန်ကြန့်ကြာမှုမရှိဘဲပြန်ရနိုင်ဖို့အတွက်ထိုင်းနဲ့မြန်မာအလို့သမားဝန်ကြီးဌာနတွေက
ສະມົສຄົນຂະໄຍມາສັນຕາຕະຄຸພຶ້ນເລພູຕະບໍຕຸຍີມູຍາແກ່ແດ່ຈາຊ່ວຍປ້ອງລົດຕະມາອຂຸນຍີກົນຍແຍອຸກະຖາອູ້ອອງຈໍກະປ້ຽບປ່າວ່າແດ່ທັງອະນະບັນພໍທີ່ເດຍັດຕະພຶ້ນມາໂຕວ່າຕະສົງຈາຈອງຈະຕ້ອງຊໍວ່າແດ່ປີ້ນິມາອະຊ່ວຍຕັນຍົງຊິມາຈໍມາຊໍວ່າແດ່ອັນນີ້ຊໍແກ່ຄະມາບາລີຄິດບໍ່ແລ້ວໂຊມະລູແລ້ວອັນແຕ່ອະຊິນຈັນດັນຫູດາປີ້ຍາແ ကျွန်တော်ခိုင်းနိုင်ငံတနင်္ဂနွေလုံးမှာဒီတည်ရုံမဖွင့်မှာဖြစ်တဲ့ကြောင့်ကျွန်တော်တို့နေထိုင်တဲ့စမောစာကွန်မားဆိုင်မှာဖွင့်နိုင်မလို့သူကပြင်ညာလိုက်တာ
အခုဆိုရင်ထိုင်းနဲ့မြန်မာအလို့သမားဝင်ကြီးဌာနတွေသဘောတူတဲ့အထက်မှာတော့နိုင်ငံကုလက်မှတ်တွေပျောက်ဆုံးပျက်စီးရင်အစ်စ်ပြန်လုပ်ပေးဖို့တွေတာမကတခြားသဘောတူညီချက်တွေပါထပ်ရရှိခဲ့တယ်လို့လည်းဦးအောင်ကျော်ကဆက်ပြောပြပါတယ်အဲ
့တော့မူလကဥတီချက်ကတော့ပျောက်ဆုံးပျက်စီးတဲ့အတွက်ကိုသူကပြန်လဲလျှောက်ထားထုတ်လုပ်ပေးဖို့ပဲသူကပြုလုပ်ပေးမယ်လို့ဒီခါသူကထိုင်းဆိုးနဲ့သဘောတူညီလိုက်တဲ့အထက်မှာတော့ဟိုရည်နိုင်ငံကုလက်မှတ်တွေတစုတက်တန်းကုန်ဆုံးဖို့အနေနဲ့ပဲကြံနိုင်ရှိတယ်ဆိုတော့ဒီအခုသဘောတူညီမှုတွေမှာပါလာတာကြတော့လုပ်ငန်းရှင်ကဒီလုပ်သားတွေကိုဆက်လက်ငှားရမ်းလုပ်ကြမယ်ဆိုလို့ရှိရင်ဒီမှာဒီပေါ်ပေါက်လာခဲ့တဲ့ဒီစခန်းရည်နေမှာစာအုပ်လျှောက်ပြီးမှဒီလုပ်သားတွေကိုဆက်လက်ပြီးမှသဘောတူစာကြောလာတွေနဲ့သူကလုပ်ငန်းရှင်ကနေမှဆက်လက်ပြီးငှားရမ်းလုပ်ကြတယ်လို့ရတဲ့အစ်စ်နယ်ကိုပါသွားပြန်တယ်။အဲဒီနဲ့အမှုစနစ်နဲ့လာခဲ့ကြတဲ့လုပ်သားတွေကထိုင်းနိုင်ငံမှာသူကဗီဇာ2နှစ်နဲ့2ချိန်၄နှစ်နေပွင့်ရှိတယ်ခင်ဗျ။ဒီနေ့နေပြီးတဲ့ခါမှာဆိုရင်သူကတက်တန်းပြည့်သွားတဲ့ခါကျရင်အဲ့လူသားတွေကိုမြန်မာနိုင်ငံကိုလှုပ်ရှင်နဲ့ပြန်လဲစီလှုပ်ရတယ်။ဒီနေ့တက်တန်းပြည့်တဲ့အမှုလူသားတွေကိုလည်းလုပ်ငန်းရှင်ကဆက်လက်ပြီးငန်းရဆာကျုပ်ချုပ်မယ်ဆိုလို့ရှိရင်ဒီမှာလက်ဆာအုပ်ထုတ်လို့ဒီမှာဆာကျုပ်ချုပ်ပြီးမှဟိုဆက်လက်ပြီးလုပ်ကန်လို့ရတယ်ဆိုတဲ့အနေဒါမျိုးကပါလာတယ်ဆိုတော့ဆူလာမျိုးကပါလာတဲ့ခါကျတော့လက်ကမ်းကျုပ်ဆုံးမှဖြစ်ပါတယ
်။ထိုင်းနိုင်ငံတွင်းမှာမြန်မာအလို့သမားသုံးသန်းထက်မနည်းအလို့လောက်ကင်နေကြပြီးတရားဝင်အထောက်ထားလုပ်ထားတဲ့သူတွေကတော့တတန်းတသိန်းကျော်သာရှိပါတယ်အထောက်ထားလက်မှတ်လုပ်ပေးတဲ့ကာလဟာပြီးခဲ့တဲ့ဇွန်လကကုန်ဆုံးသွားပြီမို့နောက်ထပ်အလုပ်လာလုပ်တဲ့ထိုင်းနိုင်ငံထဲကိုဝင်လာသူတွေကတော့တရားမဝင်တဲ့နီးနယ်ပဲဝင်လာနေကြတာဖြစ်လို့အဖမ်းအစည်းတွေလည်းခံနေရတာပါများသောအားဖြင့်ထိုင်းနိုင်ငံထဲမှာတရားမဝင်အလုပ်လုပ်ကြနေကြတဲ့မြန်မာရှေ့ပြောက်လူသမားအများပြားရှိနေပြီးနေဆက်တွေမှာတော့နေဆက်ကိုဖျက်ကျော်တဲ့လက်မှတ်တွေနဲ့အလုပ်လာလုပ်နေကြတဲ့သူတွေလည်းရှိကြပါတယ်ရှင်
။မိမသတင်းပေးပို့ထားတာဖြစ်ပါတယ်။ VOA ကနေကြတာပင်းနေညနေကင်းသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချစ်ချုပ်ကိုကောလင်ဦးကကြီးညာပေးပါလိမ့်မယ်။
ကွန်လန်ဒူ40ဆမြအမေရိကန်သမ္မတ George H.W. Bush ကိုသူနေထိုင်ရာ Texas ပြည်နယ် Houston မြို့ကတည်ထောင်ဇာပနာအခမ်းအနားမှာမိသားစုကဒီနေ့နောက်ဆုံးဖြစ်နှုတ်ဆက်ကာရဝပြုမှာဖြစ်ပါတယ်။ Washington DC ကနေလေရင်နဲ့ပြန်တက်လာတဲ့သမ္မတဟောင်းရဲ့ရုပ်လောင်းကတော့မနေ့ညနေပိုင်းမှာပဲ Houston မြို့ကိုရောက်လာခဲ့ပြီး St. Martin's Episcopal ဘုရားကျောင်းမှာနိုင်ငံတော်အလံလွှမ်းကြုံထားတဲ့ရုပ်လောင်းကိုအများပြည်သူနောက်ဆုံးကာရဝပြုနိုင်အောင်လဲခင်းကျင်းထားခဲ့တာပါ။ဒီနေ့မိသားစုရဲ့တည်ထောင်ဇာပနာအခမ်းအနားပြီးမှာတော့သမ္မတဟောင်းကို Houston မြို့မြောက်ဘက်ကီလိုမီတာ120လောက်အကွာမှာရှိတဲ့ Texas A&M Tech တို့ဝင်းတွေကသမ္မတစာကြည့်တဲ့အနီးမှာမြုံနံမှာလဲဖြစ်ပါတယ်။ယမန်နိုင်ငံမှာအင်္ဂါဘေးကြော်မဲ့အခြေအနေနဲ့ရင်ဆိုင်နေရတဲ့လင်းနေချာစစ်ပွဲအဆုံးသတ်နိုင်မှုရည်ရွယ်ကျင်းပတဲ့ဆွေရီနိုင်ငံကတကြောပြန်ညဉ့်ညံရေးဆွေးနွေးပွဲမှာရန်ဘက်အုပ်စုတွေပါဝင်တက်ရောက်လာကြပါတယ်။ရင်ဘိုမြို့မှာဒီနေ့စတင်လိုက်တဲ့ညဉ့်ညံရေးဆွေးနွေးပွဲဟာဆွေရီနိုင်ငံကအားပေးထောက်ခံထားတဲ့ယမန်ဆွေးနွေးနယ်အီရန်နိုင်ငံကထောက်ခံမှုပေးထားတဲ့ယူတီတပုံးလေးကြားကုလသမဂ္ဂရဲ့ဂျာဝင်စစ်ဆင်မှုနဲ့နှစ်နှစ်အတွင်းပထမဆုံးအကြိမ်တွေ့ဆုံလာလဲဖြစ်ပါတယ်။ညီငယ်ဆွေးနွေးမှာအဓိကညှိနှိုင်းမဲ့ကိစ္စရဲထဲမှာတော့ဆန္ဒမျိုးတော်ကအဓိကနိုင်ငံတကာလေဆိပ်ကိုထိန်းချုပ်ခွင့်လူသားချင်းစာနာမှုအကူအညီပေးအပ်ခွင့်နဲ့အာဏာခိုးရေးအလားအလာတွေနဲ့ပတ်သက်တာတွေပေါ်ဝင်မှာဖြစ်ကြောင်းလဲကုလသမဂ္ဂထုတ်ကိုယ်စားလှယ်မာတင်ဂရစ်ဖစ်ကပြောဆိုခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအော်တိုဘာလာနဲ့ကျင်းပပြီးစီးခဲ့တဲ့လွတ်တော်ရွေးကောက်ပွဲအတွင်းကမ္ဘူးမျိုးရုံနဲ့အနီးအနားဒေသကမဲရလက်တွေကိုပြက်ပြက်လိုက်တဲ့အကြောင်းအာဖဂန်နစ္စတန်နိုင်ငံကရွေးကောက်ပွဲဆိုင်ရာတိုင်ချာရေးကော်မရှင်ကဒီနေ့ပဲကြေညာလိုက်ပါတယ်။မဲမတမာမှုတွေရွေးကောက်ပွဲဆိုင်ရာဥပဒေချုပ်ဖောက်မှုတွေအကြီးအကျယ်ရှိခဲ့တဲ့အတွက်ကမ္ဘူးဒေသကမဲရလက်တွေကိုပြက်ပြက်ဖို့ဆုံးဖြတ်ခဲ့ရတာဖြစ်တဲ့အကြောင်းလဲလွတ်လပ်တဲ့ရွေးကောက်ပွဲတိုင်ချာရေးကော်မရှင်ကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။
တင်ဒင်းချစ်ချုပ်ကိုကောင်းလင်ဦးကကြီးညာပေးခဲ့ရပါဒီညနေတွေစီစဉ်ထုတ်လို့ရမှုကတော့ကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂီလ်ဖြစ်ပါတယ်ကျမအီသန်စင်ပါရှင် VOA American တန်ညပိုင်းမြန်မာဘာသာစီစဉ်ဒီကိုတော့ည9:00နာရီစနေနေ့ထိလိုင်းဒိုမီတာ 24.25 နဲ့ 51 တူဝါနေတိုင်းရဖန်ယူနားဆင်နိုင်ပါတယ်နားဆင်တဲ့တော်တာရှင်အပေါင်းကိုအထူးပဲကျေးဇူးတင်ပါတယ်ညပိုင်းစီစဉ်မှာပြန်ဆုံပါအောင်မယ်ရှင်
This program has come to you from the Voice of America, Washington.
Thank you.